ဇွန်လ15ရက်နေ့နောက်ဆုံးထားပြီးကချင်ပြည်နယ်တနိုင်းမော်တွင်ကနေထွက်ခွာကြဖို့မြမတမတော်ကညွှန်ကြားချက်ထုတ်ပြန်ပြီးနောက်မှာဒေသခံတွေအပါအဝင်မော်လုတ်သားတွေနေရက်ကနေစွန့်ခွာလာကြတာအခုဆိုရင်တနိုင်းမြို့ပေါ်ကိုစစ်ဘေးရှောင်900ကျော်ရောက်ရှိနေပါပြီ။စားရေးတောင်ရည်နေရေးထိုင်ရေးအခက်အခဲကြုံရတယ်လို့ဆိုပါတယ်။ VOA သတင်းတောင်နိုင်ကွင်းအင်တင်ပြပါမယ်။
မော်သွင်းကနေထွက်ခွာဖို့တပ်မတော်ကနေညွှန်ကြားလာပြီးနောက်ပိုင်းလက်ရှိတနိုင်းမြို့နယ်ထဲကခရိယံပါရာရေးကြောင်းထဲမှာစစ်ဘေးရှောင်ဒုက္ခသည်900ကျော်ရောက်ရှိနေတယ်လို့ခရိယံတင်းတော်တာဝန်ရှိသူဦးနော်တောင်ကပြောပါတယ
်။သူတို့နေရာကတပ်ကြောင်စုရရတဲ့ရွာတွေဖြစ်နေတဲ့တော်မျိုးဆရာမရှိတဲ့တနိုင်းမြို့မှာနေကတနိုင်းမြို့မှာကြတော့သူတို့ဒီဖျားကြောင်သုံးကြောင်မှာသူတို့နေရာထားတဲ့နေရာ KPC မှာကြတော့ကိုလိုလိုစေက429ဦးအာစီမာကတော့တရားနဲ့53ဦးရှိတယ်။အေဂျီမာတရားနဲ့39ဦးအဲ့လိုမျိုးရှိပါတယ်ခင်ဗျ။
အခုရောက်ရှိနေတဲ့စစ်ဘေးရှောင်တွေကိုခရိယံပါတာရေးဖွဲ့စည်းနိုင်ငံရေးပါတီလူမှုရေးဖွဲ့စည်းတွေကနေကူညီထောက်ပံ့ပေးနေပေမဲ့ပြည်내ဆိုးရွားကနေကူညီမှုမရှိသေးတဲ့ကြောင့်ရေရှည်မှာခတ်သွေ့နေတယ်လို့ဦးနော်တန်ကပြောပါတယ်
။ဟိုလိုလိုခြေတော်မှသူတို့အတင်းတော်ကသူတို့ကြံပူနေတဲ့တခြားအလူရှင်တွေပိုစီဆန်စတာတို့ကံကံဖွင့်ချရေးပါတီတို့နိုင်ငံရေးပါတီတွေအလူရှင်တွေကနေအနည်းငယ်ချင်းထောက်ပံ့ကူညီပေးတဲ့သူတို့အဲ့ရဖန်စီဖားနေတဲ့သူတို့ကိုကူညီပေးနေတဲ့အခြေအနေမျိုးဒီချက်ရတာမြေချေဆိုလို့ရှင်တော့သူတို့ရဲ့သောက်ဝင်ရေးပေါ်တော့တမ်းမှရေးသူတို့ဒီမှာခက်ခဲဖြစ်လာနေတာကင်း
ဒီကဆန်အာနာပါနေနေနဲ့ကတော့စစ်ဘေးရှောင်တွေကိုတနိုင်းမြို့နယ်ထက်ကကောင်ရာရွာမှာနေထိုင်ဖို့တွန်းအားပေးနေပေမဲ့လုံခြုံရေးအားနည်းနေတဲ့အခြေအနေကြောင့်အခြေချဖို့မဖြစ်နိုင်ဘူးလို့ဦးနော်တောင်ကဆိုပါတယ်။လက်ရှိမှာတနိုင်းဒေသတွင်မြမတမတော်နဲ့ KIU ကချင်လူလိုက်ရေးဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့စံသေးဆောင်မှုကလည်းပိတ်ပင်လာတဲ့ကြောင့်စံစည်းတဲ့စမတန်တက်နေတယ်လို့ဦးနော်တောင်ကဆိုပါတယ်။
တမိုင်းနဲ့မချင်းနာသွားလာတဲ့လမ်းလေသူတို့ဒီသွားလာတဲ့လူတွေကားတွေကိုဖြစ်ရှင်းနေတယ်ဆိုတော့ပြီးတော့ဒီတမိုင်းဘက်ကိုပြတ်လာတဲ့ဆာလို့တိတ်ချတာလို့သူတို့ဒီကြီးနဲ့ရှားတယ်ခင်ဗျာသူတို့တမိုင်းပါကသူ့ဆန်သေးတော့မှ900ကျော်900အဲ့လိုမျိုးပြတ်လာဖြစ်နေတယ်
လက်ရှိမှာမြန်မာတပ်မတော်ကလည်း KIU ကချင်လူလိုက်ရေးဖွဲ့ထိန်းချုပ်ထားတဲ့မော်သဲဆယ်ခုမှနေထိုင်တဲ့လူတွေကိုဇွန်လ15ရက်နေ့အတွင်းထွက်ခွာဖို့ဇွန်လ5ရက်နေ့မှာစာထုတ်ပြန်ပြီးဒေသခံတွေသဖွဲဖွဲထွက်ခွာလာနေတာပါတနင်္ဂနွေနေ့တွေမှာမြမတော်မတော်နဲ့ KIU ကချင်လူလိုက်ရေးဖွဲ့တို့ကြားဒီလဆိုင်ပိုင်းကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်။တနိုင်းမော်ဒေသတွင်ဒေသခံတွေနဲ့မော်လုတ်သားတွေကိုစစ်မတော်ကနေထွက်ခွာခိုင်းတဲ့အကြောင်းပြချက်ဟာမော်တွင်းကြောက်တဘာဝပဝန်းကျင်ပြည်စည်းစေတဲ့အချက်တစ်ခုလည်းပါဝင်နေပါတယ်။ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်စစ်စစ်သွေးမှုကုစားကြီးအနေနဲ့ကတော့ဒီအကြောင်းပြချက်ပေါ်ညှင်းဆုပ်ခဲ့ပါတယ်။
တရားမဝင်လုတ်တဲ့အချိန်မှာပဲတဘာဝပတ်ဝန်းကျင်ပြည့်စည်သလားလူမှုရေးစုစုဖြစ်သလားဆိုတဲ့မေးခွန်းကတော့အခုတရားဝင်လုတ်တဲ့ဟာကန်ကတော့ဘသူကိုအရေးယူဆောင်ရွက်နေလဲအမှန်တကယ်ရှင်းလင်းလေးကသတ္တတော်နဲ့အစိုးရနဲ့လုတ်ဖက်ချထားတဲ့နေရာမှာဘယ်တော့အများကြီးဒီမှာလူမှုစုစုဒုက္ခတဘာဝကိုပြည့်စည်တယ်တရားတွေကဘသူကအရေးယူဆောင်ရွက်နေလဲဆိုတဲ့ဟာမေးခွန်းလေးဖော်ရရှိပါမလို့
သမ္မတော်အနေနဲ့တနိုင်းမြင့်တဲ့ထဲကမော်သွင်းတွေကိုချိန်ချုပ်လို့ကြတာကြောင့်အခုလူမော်သွင်းရှိတဲ့ဒေသတွေစစ်စင်ရေးလုတ်ဆောင်နေတာဖြစ်နိုင်တယ်လို့သူကဆုံးသတ်ထားပါတယ်လက်ရှိမှာတနိုင်းဖက်ကဒေတာတွင်သွာလာရေးမှာ KIU ဘက်ကမျက်ပတ်မှာရေမသွာရမိတ်ထုတ်ပြန်ထားတယ်လို့တပ်မတော်ဘက်ကလည်းသွာလာရေးမှာစီစစ်မှုတွေတင်ကြပ်ထားတယ်လို့ဒေတာဆန်တွေကဆိုပါတယ် NCA တင်ရလက်မှတ်မရေးထိုးနိုင်တဲ့ KIU ကချင်းလာရေးဖွဲ့နဲ့မြမတပ်မတော်တို့ကြားတကြောပြန်စစ်ရေးတင်းမာလာခဲ့တာ6နှစ်ပြည့်တော့မှဖြစ်တယ်လို့တိုက်ပွဲကြောင့်စစ်ကြီးဒုက္ခသည်တရင်ကျော်ကချင်းပြည်နယ်နဲ့ပြည်ုပ်ပြည်နယ်စတဲ့မှာစစ်ပေးတိမ်းရှောင်နေရပါတယ်ခင်ဗျာ